င်ပြည်နိုင်ငံမှာလူနေမှုစိတ်တွေမြင့်မားလာနိုင်မှုနဲ့တမန်တော်အမန်နွယ်မက်ခရွန်အနေနဲ့အောက်ခြေလူတန်းစားတွေရဲ့လက်တွေ့ဘဝအခြေအနေတွေနဲ့ကင်းကွာလာနိုင်မှုတွေကိုကန့်ကွက်တဲ့အနေနဲ့အဝါရောင်ရောင်ပြန်အင်ဂျီတွေဝတ်ဆင်ပြီးသတင်းပတ်၅ပါးမြောက်အဖြစ်ဆက်လက်ဆန္ဒပြနေကြတဲ့လူအုပ်ကြီးဟာဆန္ဒပြပွဲအတွင်းတေဆုံးဒဏ်ရာရခဲ့ကြသူတွေအတွက်စနေနေ့ကတမင်းနေနေတက်ပြီးအယုတ်တိပေးခဲ့ကြပါတယ်။တရင်ပတ်တော်ကြာဆန္ဒပြဝေးတွေမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပြီးပြည်ပြနိုင်ငံအတွင်းလင်နာမကတကဘာလုံးရဲ့အာယုံဆိုင်မှုပါခံရတဲ့အချိန်မှာအဲ့ဒီလိုတမင်းနေငြိမ်တက်ပြီးအယုတ်တိပေးမှုဟာရှားပါလာတဲ့တည်ငြိမ်မှုလေးဖြစ်ခဲ့ပါတယ်။ပဲရစ်မြို့တော်ရဲ့အထင်ကရရှောင်းဇီလီဇေးလမ်းမကြီးပေါ်ချစ်တဲ့ဆန္ဒပြနေကြသူလူအုပ်ကြီးကိုရဲတပ်ဖွဲ့ကမျက်ရည်ပုံနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။စနေနေ့ကဆန္ဒပြဝေးတွေအတွင်းလူ60ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်ဒါဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကဖမ်းဆီးခဲ့တဲ့လူ900တဆိုင်တိတိတတ်တာယော့နေနေချင်းဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အရင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေကစိုးစံတွေကိုဖောက်ပြီးလူယူတာတွေလမ်းနေပိတ်ပြီးမိရှုဖြစ်စီတာစတဲ့အကြမ်းဖက်မှုတွေထပ်မဖြစ်အောင်ဟန်တားတဲ့အနေနဲ့ရဲတပ်ဖွဲ့ဝင်8000လောက်နဲ့တန်ကြပ်ကာကား14စီးကိုစနေနေ့ကချထားခဲ့ပါတယ်။အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်မူလကအဆိုးပြုထားတဲ့လောင်စာစီအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုသမရမခွန်ကပြစ်ထလိုက်ပြီးတခြားအကွန်ကောက်ခံမဲ့အစီအစဉ်တွေနဲ့အနည်းဆုံးလာစားကိစ္စတွေကိုပြင်ဆင်သွားမယ်အကြောင်းသမရကအဆိုပြုထားပါတယ်